မလေးရှားနိုင်ငံကိုရေချောင်းကသွားဖို့ကြိုးစားကြတဲ့ရိုဟင်ဂျာ43ယောက်ကိုတားဆီးနိုင်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အနာဝင်ကပြောလဲပါတယ်။ဒီထက်မှပါဝင်တဲ့အမျိုးသမီးတွေကတော့လူမောင်ကိုရီဖက်စီယာခံရကြောင်းပြောဆိုကြတယ်လို့လည်းဆိုပါတယ်။အသက်20ဝန်းကျင်အများစုပါဝင်တဲ့အမျိုးသမီး7ယောက်ကို Cox တစားမျိုးကအိတ်ငန်းတစ်ခုမှဒီနေ့စောပိုင်းကရှာဖို့တွေ့ရှိခဲ့ပြီးသူတို့ကိုဖက်စီခဲ့တယ်လို့ဆွတ်ဆွတ်ထားတဲ့လူမောင်ကို2ယောက်ကိုလည်းဖက်စီခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အထူးရက်တပ်ဖွဲ့ပြောခွင့်ရသူကိုကိုကာပီ AFP သတင်းကဖော်ပြထားတာပါ။ဒုက္ခရဲ့စကန်နီတွေကအမျိုးသမီးတွေကိုလူမောင်ကိုရီကစီယုံတင်တင်ပြီးမလေးရှားနိုင်ငံကိုပို့ပေးမယ်ဆိုတဲ့ကိစ္စနဲ့ခေါ်လာခဲ့ပေမဲ့ Cox စားမျိုးကအင်တီမာထားရတဲ့အကြောင်းနဲ့အထူးရက်တပ်ဖွဲ့ပြောခွင့်ရမက်ရှာဟာရခွန်ကပြောဆိုလိုက်တာပါ။မင်းနောက်ပိုင်းမှာတော့လည်းကုတူပလာဒုက္ခရဲ့စကန်ကနေမိုင်းခွန်းဆလောက်အကောင်မှရှိတဲ့မဲရှာကလေးကျုံးပေါ်မှာရွန်ချာ30ယောက်ကိုရက်တပ်ဖွဲ့ကတွေ့ရှိခဲ့ပါတယ်။မလေးရှားကိုသွားမဲ့ဆက်လီကိုစောင့်ဆိုင်းရင်းတန်းစီကတော်ရဲမှာပေါ်အောင်နေတဲ့အမျိုးသမီး14ဦးအမျိုးသား12ဦးနဲ့ခလေးချောက်ကိုတွေ့ရှိခဲ့တဲ့အကြောင်းနဲ့ပြည်နယ်ရဲမှုကိုကူကပြီးတရင်ကဖော်ပြပါတယ်။2019ခုနှစ်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လွန်ယူကစ်ကဲတွေကိုစီးနင်းတက်ခဲ့တဲ့ ERS စစ်အုပ်စုမြန်မာလူမျိုးတပ်ဖွဲ့တွေလမ်းလမ်းရှင်းလင်းရတာနောက်ဆက်တွဲတိုင်းနယ်ချီရွန်ကြရဲအင်းကြီးဘင်္ဂလားဒေ့ရှ်ကိုဖျက်ကြကြပြီးဒုက္ခရဲစကန်ကခက်ခဲတဲ့အခြေအနေတွေကြောင့်အနေများတဲ့ရေလမ်းကနေတခြားနိုင်ငံတွေကိုသွားဖို့ကြိုးစားတဲ့ပုံမှာစိုးရိမ်မခင်းတဲ့သဘောထားတွေလည်းဖတ်ပေါ်နေကြတာပါမြန်မာဆွေကတော့ရွန်ကြဆွေအမျိုးကိုတရားဝင်အသိမှတ်ပြုလက်ခံမထားရင်လည်းမြန်မာနိုင်ငံကဖျက်ပြေးသွားတဲ့သူတွေကိုပြန်လည်စစ်ဆေးပြီးလက်ခံသွားဖို့လည်းကတိပြုထားပါတယ်